ဆိုမလီနိုင်ငံတောင်ပိုင်းကစ်စမာယိုစိတ်ကမ်းမြို့ကဟိုတယ်တစ်ခုမှာတောက်ကြံတွေကဖြစ်ပေါ်တဲ့တိုက်ခိုက်မှုကြောင့်အခုအချိန်ထိတည်ဆုံးရသူအရေအတွက်33ဦးထိတိုးလာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နောက်ထပ်56ဦးလည်းဒဏ်ရာရသွားတယ်လို့မာရိုဘီလိုလူသိများတဲ့ဂျူဘာလန်ပြည်နယ်အုပ်ချုပ်ရေးမှူးအာမက်အစ္စလမ်ကပြောပါတယ်။ပြည်နယ်လုံခြုံရေးတပ်ဖွဲ့ကခုခံကာကွယ်ရာကြောင့်9/9ချီကြတဲ့ဟိုတယ်တိုက်ခိုက်မှုကိုအဆုံးသတ်နိုင်ခဲ့ပြီးဟိုတယ်ထဲပြင်မိနေတဲ့အပြစ်မဲ့ပြည်သူတွေအသက်ကိုကာကွယ်နိုင်ခဲ့တယ်လို့မာတူဘီရဲ့ကြေညာချက်မှာဖော်ပြပါတယ်။တည်ဆုံးသူတွေထဲမှာသတင်းနောက်တို့ဦးလာမဲ့ဒေတာဆိုင်ရာရွေးကောက်ပွဲဝင်တက်မဲ့ကိုစလေလောင်းတို့ဦးနဲ့ကုလသမဂ္ဂဝန်ထမ်းတို့ဦးတို့ပါဝင်တယ်လို့ကင်ယာအမေရိကန်ဗြိတိန်တန်ဇန်နီးယားနဲ့ကနေဒါနိုင်ငံသားတွေလည်းပါဝင်ကြောင်းမာတူဘီကပြောပါတယ်။တိုက်ခိုက်မှုလုပ်ခဲ့တဲ့စစ်သွေးကြွအနည်းဆုံး၄ဦးလည်းတည်ဆုံးသွားရကြောင်းအဲ့ဒီမျိုးလုံခြုံရေးအရာရှိတွေက VOA ဆိုမာလီဌာနကိုပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကစစ်တင်ရှုတ်ချလိုက်ပြီးဆိုမာလီသမ္မတကလည်းဖြစ်တင်လိုက်ပါတယ်